This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းကဘာဝဘေးဆရာနာရှင်ဘေးရောကနေကြင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဇူလိုင်လ22ရက်နေ့ရေဒီယို NUG မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့စီးရီးသတင်းကောက်နှုတ်ချက်ကိုမင်းယူမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပရမဆုံးစီရီးသတင်းနေဖြင့်ဂေါ်ဝန်စစ်ကန်းက AR မြေကြောင်းအတိုင်းစံတက်လာတဲ့စစ်သင်္ဘော14စီးကိုတိုက်ခတ်ရာတစီးနှစ်မြုပ်3စီးမိလောင်ပျက်စီးတဲ့သတင်းကိုတင်ပြပေးပါမယ်ဇူလိုင်လ18ရက်နေ့တွင်မန္တလေးမြို့ဂေါ်ဝန်စစ်ကမ်းမှစတင်၍ AR မြေကြောင်းအတိုင်းစံတက်လာသောစစ်ကောင်စီ၏စစ်သင်္ဘော5စီးပါစုစုပေါင်းသင်္ဘော14စီးအုပ်အားပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးမှမရရမြို့နယ်၊စင်ကူးမြို့နယ်နှင့်တပိတ်ချင်းမြို့နယ်များတစ်လျှောက်ဖြတ်တောက်ပိတ်ဆို့တိုက်ခိုက်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်။အဆိုပါမြေကြောင်းတစ်လျှောက်တိုက်ခိုက်မှုကြောင့်စစ်ကောင်စီ၏လက်နက်ခဲယမ်းနှင့်ရိတ်ခါများတင်ဆောင်ထားသောတွဲတွန်းသင်္ဘော10စီးနစ်မြုပ်သွားခဲ့ပြီးစစ်သင်္ဘော10စီးနှင့်အခြားတွန်းသင်္ဘော2စီးသည်မီးလောင်ပျက်စီးမှုများပြားခဲ့တယ်လို့ဖော်ပြထားပါတယ်ထို့အပြင်အကြမ်းဖက်စစ်ကောင်စီသည်စစ်သင်္ဘောအုပ်အထက်သို့ဆန်တက်ရာ၌မြေကြောင်းတစ်လျှောက်တွင်ဝိုင်းတွဲလေယာဉ်များဖြင့်ထက်ကြက်မကွာဘုံးကျဲစောင့်ရှောက်ပေးခဲ့ပြီး Jet Fighter MI-35 များဖြင့်အကြင်ကြင်ဘုံးကျဲနေသည့်ကြားမှ၎င်းတို့အထိနာစေရန်တိုက်ခိုက်နိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်ပခုတ်ကူအရှိဘုံကံရွာ၌အထိုင်းချတက်ဆွဲထားသောစစ်ကောင်စီစခန်းကို 60mm 40mm တို့ဖြင့်ပစ်ခတ်တဦးသေးဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ဇူလိုင်လ19ရက်နေ့မနက်ခင်း 10:00 အချိန်တွင်ပခုတ်ကူမြို့နယ်အရှိဘုံကံရွာ၌အထိုင်းချတက်ဆွဲထားသောစစ်ကောင်စီစခန်းကိုအဝေးပြစ် 60mm နှင့်အနီးကပ် 40mm တို့ဖြင့်ပစ်ခတ်ခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်မတော် Southern YSO မှသတင်းထုတ်ပြန်ပါသည်။အဆိုပါပစ်ခတ်မှုကြောင့်စစ်ကောင်စီဘက်မှတဦးသေးဆုံးပြီးနှစ်ဦးဒဏ်ရာရရှိကာတေဆုံးဒဏ်ရာရသူများကိုပခုတ်ကူမြို့တေတာလန်ဂိတ်ရေဘေးဘုံကံရွာထိကင်းများအထက်ထက်ချပြီးပခုတ်ကူမြို့သို့လာရောက်တေဆောင်သွားပြီးဘုံကံဂိတ်ကိုလည်းအင်အား80နီးပါးဖြည့်တင်းထားတယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးငဇုံမြို့နယ်တွင်တိုက်ပွဲ10ရက်ကျော်ဆက်လက်ဖြစ်ပွားတဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးတိုင်းငဇုံမြို့နယ်အတွင်းရှိကျေးရွာများတွင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့များနှင့်စစ်ကောင်စီတပ်ဖွဲ့များအကြားတိုက်ပွဲများဇူလိုင်9ရက်မှစတင်ဖြစ်ပွားခဲ့ပြီး10ရက်ကျော်ကြာရှိလာပြီဖြစ်သည်ဟုမြောင်မြို့နယ်ပြည်သူ့ကာကွယ်ရေးနှင့်လုံခြုံရေးအဖွဲ့ CDSOM ကသတင်းထုတ်ပြန်ထားပါသည်။တိုက်ပွဲများမှာပြည်သူ့ကာကွယ်ရေးတပ်မတော်တပ်ဖွဲ့ဝင်များကမဲလက်မှတ်ရောင်းချရန်ကျေးရွာများသို့တွားရောက်စဉ်စစ်ကောင်စီတပ်၏အင်အား300ကျော်ပါစစ်ကြောနှင့်ထိတ်တိုက်တွေ့ဆုံမှုကြောင့်စတင်ဖြစ်ပွားခဲ့ခြင်းဖြစ်တယ်လို့သိရပါတယ်။တိုက်ပွဲဖြစ်ပွားနေစဉ်စစ်ကောင်စီတပ်ဖွဲ့များသည်နေ့စဉ်လေကြောင်းတိုက်ခိုက်မှုများပြုလုပ်နေသည့်အတွက်ထောင်နှင့်ချီသောဒေသခံပြည်သူများအနီးဝန်းကျင်ဒေသများသို့ထွက်ပြေးတိမ်းရှောင်နေရတယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီဘက်ကအင်အားများလွန်ပြီးရဲဘော်တွေကနေကန်တွေမဟုတ်ကြတာရဲ့တိုက်ပွဲဝင်ဖို့သွားကြတာမဟုတ်တာရဲ့ကြောင့်ရက်ရှည်လာရင်ကြုံလာရမယ့်အခက်ခဲတွေကိုတွေးပြီးပြန်လာဖို့လှမ်းခေါ်ပေမဲ့ပြည်သူတွေကမပြန်ပါနဲ့အုံတားနေလို့သူတို့ရှိနေသေးရင်ကျွန်တော်တို့လည်းပြည်သူတွေကိုစက်ကာထားပေးဖို့ပြန်မလာသေးဘူးဆရာဆိုတော့လေးစားပါတယ်ပြည်သူရဲဘော်တို့လို့ဖော်ပြထားပါတယ်ခင်ဗျာ ဆက်လက်ပြီးညောင်လေးပင်ခရိုင်အတွင်းစစ်ကောင်စီမှလက်နက်ကြီးများပစ်ခတ်မှုကြောင့်18နှစ်အောက်ကလေးငယ်2ဦးနှင့်ပြည်သူ2ဦးထိခိုက်ဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။ KNU ကရင်မျိုးသားအစည်းအရုံးညောင်လေးပင်ခရိုင်မူးမြို့နယ်တွင်ဇူလိုင်လ14ရက်နေ့၌နတ်တန်ကွင်းမှအာဏာသိမ်းအကြမ်းဖက်စစ်ကောင်စီတပ်များသည်လက်နက်ကြီး120မမဖြင့်ရေလဲနောက်ဖက်ကမ်းကျေးရွာတွင်နှလုံးရီလဲကျေးရွာနှင့်တောင်စုကျေးရွာကြားတွင်နှလုံးစုစုပေါင်း၄လုံးပြက်ခတ်ခဲ့ကြောင်း KNU ခလဲလွီထူခရိုင်မှသတင်းထုတ်ပြန်ပါတယ်။ယင်းပြက်ခတ်မှုကြောင့်ရီလဲအနောက်ဘက်ကမ်းကျေးရွာတွင်ဦးကြည်နိုင်40နှစ်၊မောင်ဟင်းစော်18နှစ်နှင့်မနှင်းရတီမိုး၄နှစ်စသည်တို့လက်နက်ကြီးစားထိမှန်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ထို့အပြင်ဇူလိုင်လ18ရက်နေ့တွင်နတ်တန်ကွင်းမှစစ်ကောင်စီတပ်များသည်အညာစုကျေးရွာနှင့်ရေလဲကရင်ကျေးရွာကြားတွင်လက်နက်ကြီးနှလုံး၊ရေလဲကရင်ကျေးရွာအရှိတ်တွင်နှလုံး၊ရေလဲကရင်ကျေးရွာအနောက်ဘက်တွင်နှလုံးစုစုပေါင်း6လုံးပစ်ခတ်ခဲ့တယ်လို့ဖော်ပြထားပါတယ်။ထိုနေ့တည့်ရက်ထဲမှာပဲခမရ300ခွန်မှတင်ငန်းကုန်းကျေးရွာသို့လက်နက်ကြီးတစ်လုံးပစ်ခတ်ခဲ့မှုကြောင့်တင်ငန်းကုန်းကျေးရွာမှမတ်စောနန်းဝေ36နှင့်လက်နက်ကြီးစထိမှန်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။အလားတူစောတိမြို့နယ်တွင်ဇူလိုင်လ16ရက်နေ့၌ဇလုတ်ကြီးအခြေဆိုင်စစ်ကောင်စီတပ်ခမရ998သည်ရွေချက်ရှိရှိဝင်းကန်ကျေးရွာသို့လက်နက်ကြီး81မမ4လုံးပစ်ခတ်ခဲ့ပြီးဇူလိုင်လ18ရက်နေ့တွင်ခမရ20မဂွေကုန်းကျေးရွာသို့လက်နက်ကြီး120မမ5လုံးပစ်ခတ်ခဲ့တယ်လို့ဖော်ပြထားပါသည်ထို့အတူလေတုံမြို့နယ်တွင်ဇူလိုင်လ16ရက်နေ့၌တစ်ဖျောင်းနှန်းကျေးရွာမှဦးမျိုးမင်းသိန်း52နှစ်သည်ညောင်လေးပင်မြို့သို့ဈေးဝယ်သွားရင်းအပြန်တွင်စစ်ကောင်စီတပ်၏ငပြောတော်ဂိတ်တွင်ဖမ်းဆီးခံရပြီးဇူလိုင်လ18ရက်နေ့တွင်ခမရ20မရေတွင်ကုန်းကျေးရွာလေကွင်းပြင်တွင်လက်နက်ကြီး120မမနှလုံးကရင်ကျိုးကျေးရွာသို့တလုံးစုစုပေါင်း3လုံးပစ်ခတ်ခဲ့ကာတစ်ဆက်ထဲမှာပင်ခလာရ264မှ4အိမ်စုကျေးရွာသို့လက်နက်ကြီး120မမတလုံးပစ်ခတ်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီစစ်ကောင်စီ၏အရမစစ်သားစုဆောင်မှုမှထွက်ပြေးရန် KNU ထံအလင်းဝင်သူများတိုက်တွန်းတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံတွင်စစ်ကောင်စီကပြည်သူများအားအရမစစ်သားစုဆောင်ပြီးရှေ့တန်းစစ်မြေပြင်သို့ပို့ဆောင်နေသည့်အပေါ် KNU ညောင်လေးပင်ခရိုင်ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA တပ်မဟာ3ထံအလင်းဝင်လာသည့်တပ်သား2ဦးဖြစ်တဲ့ခမရ981တပ်ရင်းမှတပ်သားစုထေးအောင်နှင့်ခမရ20တပ်ရင်းမှတပ်သားနှင်းမောင်တို့က၎င်းတို့၏တပ်တွင်းတွေ့ကြုံများကိုဇူလိုင်လ20ရက်တွင် KNLA ဌာနချုပ်မှထုတ်ပြန်ချက်အရသိရပါတယ်တပ်သားစိုးထေးအောင်က၎င်းအားညအချိန်တွင်ရက်ွက်အတွင်လှည့်လည်နေစဉ်စစ်ကောင်စီတပ်ဖွဲ့ကတနက်ထောက်ကကားပေါ်တင်ခေါ်ဆောင်သွားခဲ့ပြီးစစ်တင်နန်းသို့ပို့ဆောင်ခံခဲ့ရကတင်နန်းဆင်းပြီးနောက်နတ်တန်ကွင်းတွင်လမ်းကင်းထိုင်ရန်ညွှန်ကြားခံရပြီးရှေ့တန်းသို့ပို့ဆောင်ခံခဲ့ရတယ်လို့ပြောကြားထားပါတယ်ပထမအချိန်ထွက်ပြေးရာတွင်ပြန်လည်ဖမ်းဆီးခံရပြီးအချုပ်ထောင်တွင်ထိမ့်သိမ်းခံခဲ့ရတော့လေလူအင်အားလိုအပ်မှုကြောင့်အချုပ်မှထုတ်ယူကာရှေ့တန်းသို့ထပ်မံပို့ဆောင်ခံခဲ့ရတယ်လို့ထပ်လောင်းပြောကြားထားပါတယ်စစ်ကောင်စီကခေါ်ရင်လွတ်အောင်ပြေးပါရှောင်နိုင်ရင်ရှောင်ပါကျွန်တော်တို့ခံစားခဲ့ရတာကိုကျွန်တော်တို့ပဲသိပါတယ်စစ်တပ်ထဲမှာကြောက်ရွံ့မှုတွေနဲ့နေနေရတာကြောင့်လူတွေမပြေးရကြတာပါရဲရဲဝံ့ဝံ့ဆက်သွယ်ပြီးအလင်းဝင်လာခဲ့ပါဟုစိုးထိတ်အောင်ကတိုက်တွန်းထားပါတယ်တပ်သားနှင်းမောင်ကလည်း၎င်းအားအရမစစ်မှုထမ်းစုဆောင်ခံရပြီးနောက်နတ်မောက်အချုပ်မှမကွေးစုဆောင်ရေးစခန်းသို့ပို့ဆောင်ခံရကာထိုမှတဆင့်ရှမ်းပြည်နယ်ဟိုပုံးမြို့တွင်စစ်တင်နန်းတက်ရောက်ခဲ့ရသလိုစစ်တင်နန်းပြေးဆုံးပြီးနောက်ထွက်ပြေးရန်ကြိုးစားခဲ့မှုကြောင့်ဖမ်းဆီးခံရပြီးအချုပ်ထောင်တွင်တလကြာထိမ့်သိမ်းခံခဲ့ရတော့လေလက်နက်ကြီးလုံုံရေးအတွက်ဟုကရှေ့တန်းသို့ပြန်လည်ပို့ဆောင်ခံခဲ့ရတယ်လို့ဆိုထားပါတယ်၎င်းကစစ်တပ်တွင်ကြန့်ရှိနေသည့်တငယ်ချင်းများအားတော်လိုင်းတပ်ဖွဲ့များနှင့်ဆက်သွဲကအလင်းဝင်ရန်တိုက်တွန်းထားပါတယ်ခင်ဗျာဆလဘီစစ်ကောင်စီ၏အမိန်ဖြင့်ဘုံကြီးကျောင်းအပါဝင်နေအိမ်များဖျက်ဆီးခဲ့ရကြောင်းအေအေထံအလင်းဝင်လာသောစစ်မှုထမ်းတပ်သားသည့်ပြောတဲ့သတင်းကိုတင်ပြပေးပါမယ်ရခိုင်ပြည်နယ်အတွင်ပြည်သူများ၏နေအိမ်များနှင့်ဘုံကြီးကျောင်းများကိုဖျက်ဆီးရန်စစ်ကောင်စီကမိတ်အာဏာဖြင့်ခိုင်းစေခဲ့သည်ဟုအာရခတပ်တော် AA ထံအလင်းဝင်လာသည့်စစ်မှုထမ်းတပ်သားသည့်တပ်သားနိုင်ဝင်းစိုးကပြောကြားထားပါသည်တပ်သားနိုင်ဝင်းစိုးသည်ကွန်မှုမြို့နယ်တွင်နေထိုင်သူဖြစ်ပြီး2025ခုနှစ်ဇန်နဝါရီလတွင်စစ်ကောင်စီက၎င်းအားအရမစစ်မှုထမ်းရန်စုဆောင်းခဲ့ကာရဲမွန်တပ်မြို့တွင်တလခွဲကြာစစ်တင်နှံပေးပြီးရခိုင်ဒေသသို့ပို့ဆောင်ခဲ့သည်ဟုဆိုထားပါသည်၎င်းသည်ငပလီတွင်တပ်ပြတ်ပြီးနောက်စစ်တွေမြို့တွင်ပြန်လည်ဖွဲ့စည်းထားသည့်တပ်မ55တွင်တာဝန်ထမ်းဆောင်ခဲ့ပြီးအမြင့်ကျွန်းရှေ့တန်းကာကင်းတွင်ရောက်ရှိစဉ်ဒေသခံများနှင့်ချိတ်ဆက်ကာအေးအေးထမ်းအလင်းဝင်ခဲ့သည်ဟုပြောကြားထားပါသည်ရခိုင်ဒေသသို့ရောက်ရှိစဉ်၎င်းအားဘန်ကာဆောက်လုပ်ရန် ဆက်သွေးရေးမြောင်းတူးရန်ဘုံခိုခြင်းတူးရန်အပြင်ရွာများသို့ဝင်ရောက်ကာနေအိမ်များနှင့်ဘုံကြီးကျောင်းများကိုဖျက်ဆီးရန်အမိန်ပေးခံခဲ့ရသည်ဟုဖော်ပြထားပါသည်။သူတို့ကကျွန်တော်တို့ကိုအမြင့်ကျွန်းရှိမှအရခတတ်တော်ရှိတယ်။အလင်းဝင်ရင်ဖြစ်ဖြစ်ဖမ်းခံရရင်ဖြစ်ဖြစ်ရောက်သွားရင်လက်ပြန်ကျိုးတုပ်ပြီးရိုက်နှက်မယ်လယ်လီးတက်မယ်အစာရေစာအငတ်ထားမယ်ဆိုပြီးချိမ့်ချောက်ထားတယ်ဟု၎င်းကပြောကြားထားပါသည်။ထို့အပြင်စစ်ကောင်စီက၎င်းတို့၏ဖုန်းများကိုတင်ဆက်ထားပြီးမိသားစုများနှင့်အဆက်အသွယ်ဖြတ်ကာပြင်ပသတင်းများမှလုံးဝပိတ်ပင်ထားသည်ဟု၎င်းကဆက်လက်ပြောကြားထားပါသည်စစ်ကောင်စီသည်တင်နန်းကာလအတွင်းအေအေဤရက်စက်မှုဆိုင်ရာရုပ်သံနှင့်ဓာတ်ပုံများကိုပြသခဲ့ပြီးအလင်းဝင်ရောက်မှုများကိုဟန်တားရန်ကြိုးပမ်းခဲ့သည့်အပြင်စစ်ကောင်စီကကရင်ဒေသသို့ပို့ဆောင်မည့်တပ်သားများကိုကရင်မျိုးသားအစည်းအရုံး KNU ထံအလင်းဝင်ပါကရက်ဆက်စွာတပ်ဖြတ်မည်ဟုဝါဒဖြန့်ကျက်များပြုလုပ်ထားသလိုကချင်ဒေသသို့ပို့ဆောင်မည့်သူများကိုလည်းကချင်လွတ်လပ်ရေးတပ်မတော် KIA ထံအလင်းဝင်ပါကရက်ဆက်စွာတပ်ဖြတ်မည်ဟုလိန်ညာဝါဒဖြန့်ထားသည်ဟုဆိုထားပါတယ်ခင်ဗျာဒီခုနောက်ဆုံးစီးရီးသတင်းအနေဖြင့်ကြိုက်ထူအမှတ်602ဒုံတရဲနှင့်ရန်ကုန်မှော်ပြီးရဲတရဲ9မှစစ်မှုထမ်းတပ်သားတင်2ဦးတနက်3လက်ခဲရဲများနှင့်အလင်းဝင်လာတဲ့သတင်းကိုတင်ပြပေးပါမယ်။ဇူလိုင်လ19ရက်နေ့တွင်ကြိုက်ထူမြို့အမှတ်602ဒုံတရဲမှစစ်မှုထမ်းတပ်သားတင်2ဦးတနက်3လက်ယူဆောင်လာပြီးအမှတ်29စစ်ဗျူဟာအမှတ်1စစ်ဒေသခွဲသို့အလင်းဝင်ရောက်လာခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။စစ်မှုထမ်းအပတ်စဉ်30ကအစိုးရတပ်သားတင်သည်MA1 တနက်2လက် MA3 တနက်1လက်ကြီးပေါက်6ခု G129 တောင်းဤနာဂါတလုံးတို့ယူဆောင်ခဲ့ကဗျူဟာ29ကြိုက်ထူပကဖအဖွဲ့တို့ကပူးပေါင်းကယ်ထုတ်ခဲ့ရတယ်လို့သိရပါတယ်အလားတူဇူလိုင်လ19ရက်နေ့ကစစ်မှုထမ်းဖြင့်အတင်းအဓမ္မပေါ်တာဆွဲခံရသူမောင်ငိမ့်မင်းကိုပိုင်အမှတ်L339646ရန်ကုန်မော်ဘီရဲတရင်ငါသည်လက်ပစ်ပုံးနှလုံးကြီး250တောင်းနှုန်းနဲ့အတူတောင်သာမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ထံဆက်သွယ်ချိတ်ဆက်၍ထွက်ပြေးအလင်းဝင်လာခဲ့တယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီရေးသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းတောက် Carshell ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယိုအန်ယူဂျီမှဆက်လက်အံ့နှံ့ပေးနေပါတယ်အခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့အနေဦးနိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုချိန်ကစပြီးရေဒီယိုအန်ယူဂျီရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့နေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့နေဦးတော်လန်ရေးခေးချန်းတက်လျှောက်မှာအသက်ပြီးဆက်ခဲ့ကြရတဲ့မျိုးဆက်သစ်သူရဲကောင်းများကို CRPH ကိုစားဥညွတ်အလေးပြုတယ်လို့ CRPH ဥက္ကဋ္ဌပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။နွေဦးတော်လန်ရေးခရီးချမ်းတစ်လျှောက်မှာအသက်ပြီးဆက်ခဲ့ကြရတဲ့မျိုးဆက်သစ်သူရဲကောင်းများကိုပြည်တော်စုလွတ်တော်ကိုစားပြုကော်မတီကိုစားဥညွတ်အလေးပြုတယ်လို့ပြည်တော်စုလွတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညွန်းက88နှစ်မြောက်အာဇာနည်နေ့အထိမ့်မဲ့အခမ်းအနားမိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါသည်။အာဇာနည်ကောင်းဆောင်ကြီးများဤသူဒီကနေ့ရဲ့မျိုးဆက်သစ်လူငယ်သူရဲကောင်းများဟာအသက်ခံနာသွေးချွေအများကြီးအဆုံးရှုံးခံပြီးဒီကနေ့အထိမယိုင်မလဲကြိုးပမ်းနေကြပါတယ်ဆရာနာရှင်ပြုတ်ကျရေးအတွက်ဇာတိဆွေးမရှိလူမျိုးဆွေးမထားပြည်နယ်ပြည်မမခွဲကြပဲတပြည်လုံးလွတ်မြောက်ရေးဥတီချက်နဲ့နိုင်ငံတဝန်းမှာအာနာရှင်တွေကိုအမြင့်ဖြတ်နိုင်ဖို့စွန့်လွတ်ကြိုးပမ်းနေကြစေဖြစ်ပါတယ်လို့ပြောကြားခဲ့ပါတယ်ခင်ဗျာဆလဘီဘူဂျုံအောင်ဆန်းရဲ့မျော်လင့်ချက်အိမ်မက်ဖြစ်တဲ့လူမျိုးကိုးကွယ်တတ်ဝင်မှုလူမှုအတန်းအစားမရွေလူတိုင်းသာတူညီမျှရှိရမယ်ဆိုတဲ့နိုင်ငံရေးယုံကြည်ချက်ကအခုထိရှင်သန်နေစေလို့ကိုထိန်လင်းပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။ဘူဂျုံအောင်ဆန်းဟာ1948ခုနှစ်လွတ်လပ်ရေးမရခင်လအနည်းငယ်အလိုမှာလှုပ်ကြံခံခဲ့ရပေမယ့်သူ့ရဲ့မျော်လင့်ချက်အိမ်မက်ဖြစ်တဲ့လူမျိုးကိုးကွယ်တတ်ဝင်မှုလူမှုအတန်းအစားမရွေလူတိုင်းသာတူညီမျှရှိရမယ်ဆိုတဲ့နိုင်ငံရေးယုံကြည်ချက်ကကူးဆက်ရှင်သန်နေစေဖြစ်တယ်လို့ Kim Eric ကောကိုထိန်လင်းက88နှစ်မြောက်အာဇာနည်နေ့အထိမ့်မဲ့အခမ်းအနားကိုပေးပို့ခဲ့တဲ့အောက်မေ့ပွဲအမှတ်တရစကားရုပ်တံဖိုင်မှာပြောကြားခဲ့ပါတယ်ဒီကနေ့ဟာအတိတ်ကကျွန်တော်ဖူဖူဘူဂျော့အောင်ဆန်းနဲ့တိုင်းသာပေါင်းဆောင်အပါအဝင်မြန်မာနိုင်ငံလွတ်မြောက်ရေးအတွက်ညီညီညွတ်ညွတ်ရဲဝင်ခဲ့သူအာဇာနည်အပေါင်းတို့ကိုအထူးအမှတ်ရဥညွတ်ဂုဏ်ပြုရတဲ့နေ့ဖြစ်ပါတယ်သူတို့အသက်ဘဝတွေကိုပေးဆက်ခြင်းဟာလွတ်လပ်ငြိမ်းချမ်းတဲ့မြန်မာနိုင်ငံဖြစ်လာဖို့အတွက်အခြေခံအုတ်မြစ်တိဆောက်ပေးခြင်းပဲဖြစ်ပါတယ်လို့ဆိုထားပါတယ်ဘူဂျော့အောင်ဆန်းကိုကိုယ်တိုင်မတိမီလိုက်ပေမယ့်အဖိုးဖြစ်သူအကြောင်းကိုမိခင်နဲ့မိသားစုဝင်တွေစီကနေတဆင့်ကြားသည့်အကျွမ်းဝင်ပြီးကြီးပြင်းခဲ့ရတယ်လို့ပြောပြထားပါတယ်။သူတို့အတွက်ဖို့ဖို့ဟာနိုင်ငံတရေကောင်းတယ်မဟုတ်တတိရှိတဲ့စိတ်သက်ဒီကြီးခိုင်မာတဲ့လူတစ်ယောက်လည်းဖြစ်ပါတယ်။မေမေတောင်ဆန်းစုကြည်ကလည်းသူ့ဖခင်ရဲ့ယုံကြည်ချက်တာဝန်ကိုလက်လွှဲယူပြီးတော့တရားမျှတမှုလူအခွင့်အရေးနဲ့ဒီမိုကရေစီအတွက်သူ့ဘဝတစ်လျှောက်လုံးလှုပ်ဆောင်ခဲ့ပါတယ်။ သူမကြမကြသတိပေးတတ်တာကမန္တာကိုလှုပ်ဖို့အတွက်ကြောက်စိတ်ကအဟံအတားမဖြစ်စေနဲ့တဲ့လို့ရုပ်တံမှာပြောပြထားပါတယ်။အဆိုပါရုပ်တံမှာဘူကျော်အောင်ဆန်း၊ဒေါ်အောင်ဆန်းစုကြည်နဲ့တကွမြန်မာနိုင်ငံလွတ်မြောက်ဖို့အတွက်အများကြီးပေးဆက်ပြီးတော့တိုက်ပွဲဝင်နေကြသူအားလုံးကိုအထူးလေးစားဂုဏ်ပြုဥညွတ်ကြောင်းသူတို့ရဲ့ခံယူချက်တံပိုးတွေအတိုင်းရှင်သန်ကြပြီးတော့မြန်မာနိုင်ငံကြီးလွတ်လပ်ငြိမ်းချမ်းတဲ့နေ့အတွက်ကိုအမြန်ရောက်ဖို့ဆုတောင်းပေးကြောင်းပါရှိပါရယ်ခင်ဗျာ။ဆလဘီတထုံထောင်းမှာနိုင်ငံရေးအကျဉ်းသားဦးပြည့်စုံအောင်ကြဆုံအလောင်းအားထောင်းအနာပိုင်များကနေချင်းမိသင်းကြိုတဲ့တရင်ကိုတင်ပြပေးပါမယ်။မွန်ပြည်နယ်တထုံအကျဉ်းထောင်းမှာအကျဉ်းချခံနေရတဲ့ဘီလင်းမျိုးနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အလုံးအမှုဆောင်ဦးပြည့်စုံအောင်ဟာဇူလိုင်လ19ရက်နေ့မွန်လွဲတနာရီကန့်မှာရုတ်တရက်ကွယ်လွန်ခဲ့ပြီးတော့အဲ့ဒီနေ့ညနေ 4:52 မိနစ်အချိန်မှာထောင်းအနာပိုင်များက၎င်းရဲ့အလောင်းကိုမိသင်းကြိုလိုက်တယ်လို့တရင်ရရှိပါတယ်။မနက်7နာရီလောက်မှာဥပြည့်စုံအောင်ကအသက်ရှူကျက်ဝေဒနာခံစားခဲ့ရပြီးတော့ထောင်တာဝန်ရှိသူများထံစေဝါတောင်းခံခဲ့ပေမဲ့လုံလောက်စွာမရရှိတာကြောင့်2နာရီအကြာမှာကွယ်လွန်သွားကတည်ဆုံရတဲ့အကြောင်းအမှန်ကိုရင်ခွဲစစ်ဆေးတာမျိုးမလုပ်ခဲ့ပေညနေပိုင်းမှာထောင်ဘက်ကချက်ချင်းမီးတင်းကြိုလိုက်တယ်လို့သိရပါတယ်။ဇူလိုင်လ12ရက်နေ့နဲ့13ရက်နေ့တို့မှာတထုံအကျဉ်းထောင်အတွင်ဥပြည့်စုံအောင်နဲ့အခြားနိုင်ငံရေးအကျဉ်းသားအချို့အားထောင်အာဏာပိုင်များကခေါ်ယူရိုက်နှက်နှိပ်စက်မှုကြောင့်နိုင်ငံရေးအကျဉ်းသားတအူးအရေးပေါ်စီးရုံကိုပို့ဆောင်ခံခဲ့ရတယ်လို့သိရပါတယ်။ဥပြည့်စုံအောင်ဟာဘီလင်းမျိုးနယ် NLD ရဲ့တည်င်းနဲ့ပြန်ကြားရေးတာဝန်ခံတအူးဖြစ်ပြီးတော့ပုံမှန်905ကကြီးအပါအဝင်နိုင်ငံရေးဆိုင်ရာပုံမှန်များစွာဖြင့်စစ်တပ်ကထောင်ဒဏ်6နှစ်ချမှတ်ခံထားရသူလည်းဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ရေးခရိုင်အတွင်းစစ်ကောင်စီရဲ့ရွေးကောက်ပွဲဆိုင်ရာအာဏာပိုင်များနဲ့ပူးပေါင်းဆောင်ရွက်မှုမပြုလုပ်ရန်တတိပေးတဲ့သတင်းကိုတင်ပြပေးပါမယ်။စစ်ကောင်စီရဲ့ရွေးကောက်ပွဲဆိုင်ရာအာဏာပိုင်များနဲ့တွာလာလှုပ်ရှားမှုများကိုတော်လှန်ရေးအဖွဲ့အစည်းများမှသတင်းအချက်အလက်များရရှိနေကာရွေးကောက်ပွဲမလုပ်နိုင်စေရေးအတွက်ဓာစီသွားမယ်လို့မွန်ပြည်တော်လှန်ရေးတပ် MSRF ရေးပြည်သူ့ကာကွယ်ရေးတပ် YPDF နဲ့ဒေါနာတက်ရင်နဲ့ဒေါနာခေါ်လမ်းမှအတိပေးချက်ထုတ်ပြန်ထားပါသည်စစ်ကောင်စီဟာ၎င်းတို့အာဏာကိုဆက်လက်ထိန်းသိမ်းရေးအတွက်ရွေးကောက်ပွဲပြင်ဆင်ရမှာ electronic မဲပေးဆက်ကိုင်းတင်နန်းကိုရေးခရိုင်မှာပေးမှာကိုသိရှိထားပြီးဖြစ်တယ်လို့ဖော်ပြထားပါသည်ဒါကြောင့်အုပ်ချုပ်ရေးမှူးများ NAM CDM ဝန်ထမ်းများအနေဖြင့်စစ်ကောင်စီရွေးကောက်ပွဲဆိုင်ရာအာဏာပိုင်များနဲ့အတူတကွသွားလာခြင်းတင်နန်းတက်ခြင်းလုပ်ငန်းအကောင့်ထယ်ဖော်ခြင်းများမပြုလုပ်ရန်တတိပေးထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းကြောင့်ခါရှဲကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများရှင်အခုဆက်လက်ပြီးတော်လန်ရေးကဗျာကိုနားဆင်ရမှာဖြစ်ပါတယ်ဝင်းမြင့်ရဲ့အကွေးလူအမျိုးရတဲ့တော်လန်ရေးကဗျာကိုမျိုးဦးမို့ကခန်းစားရပ်ဖတ်ပေးထားတာဖြစ်ပါတယ်ရှင
်အကွေးဒီနေ့ဘာနေ့လဲမေးတော့အဲ့မပြောတဲ့နေ့လို့ဖြေတယ်ဒါနဲ့များအခန်းကိုအယောင်ပြောင်းထားပြီးခန်းစီကိုအသက်လဲထားမယ်တန်လန်းပေါ်ဝင်လာတဲ့တွားတွားယထာတစည်းလိုတိမ်တွေကဘယ်ဘူဒါမှမရက်ဘူးအိမ်မကခြေတံမပေးတော့ချွဲဟက်တံကမြို့ပေါ်လမ်းလျှောက်နေတယ်နာယီကမြန်နေတော့ချင်းဆူမှုကနောက်ကြတယ်ဖနက်ကလမ်းမရှိတော့လမ်းကခြေတောက်တွေရှိရာနောက်လိုက်ရတယ်ဝင်းမြင့်
ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးတော်လန်ရေးတက်ဂီတာအစီအစဉ်မှာတော့မေဦးနှင်းစီလို့အမည်ရတဲ့တက်ဂီတာကိုနားဆင်ရမှာဖြစ်ပါတယ်မေဦးပြည်သူတွေစူပေါင်းပြီးပြဆိုထားတာဖြစ်ပါတယ်ရှင်
Buen balere, peña la mi Guido da piogelo, nue uma pupuengeli Se ne so go mie cho, mie ten yo zani Deni, leni, se chi te cho ni ngaro banai si Nien dare ke ye, ne ma san pi Aulan chi nye Yeah, man, she might do it, y'all need Buen valere Benya la mi Gidu go pyo gelo Nwe uma pu buen nge mi Sene su gu nye cho Nye de nyo za ni Danyi, lanyi Se chi de cho mi Ngaro banai si Nyen dare ki ji Nema se bi All in chi nye te Mango pepi, jango piasi, jongji yao lan, shema doye yao ni, deye di chwe le ni nengzi, jinye bo lao wa makage vi, jai lai chong ting se mo tamai viji, nai ma mi. Yen dare kiji nemma sebi Aone vive te di yedwe nini Mango pebi Jango piasi Jongji yao lao Shema doye yao ni Be ye di chwe le ni nengzi Dinye bo lao wa makage bi Jai lai tong bengze mo tamai viji
ဗီဒီယိုအညီကြီးပါဆက်လက်တင်ပြနေပါတယ်ဒီကနေ့မနက်ခင်းနောက်ဆုံးအစီအစဉ်အနေနဲ့တိုင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့မတူဘီချင်းဘာသာနဲ့တပတ်တွင်းသတင်းတွေကို The Matubi Times ကအစီအစဉ်တင်ဆက်ထားတာနားဆင်ရမှာဖြစ်ပါတယ်ရှင
abei ding ho sei ni dil la mai na ku thon ni ko 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 nga july kha yel thum khu ka aw thang sna ba adang ka bang la lo om ni apakhat na a revolution kumli khu ya chinland defense force matupi battalion 3 kaisi battalion ka pilnam khar ka pasri lo hinglung ape uti pathum lo bang ha adang uti la kum thon ni kum kul ko nga july ni leli ne na ol tha la kaisi battalion he ta kum thon ni kum kul kum kha july ni leli ne na asin uti kum thon ni kum kul kum nga july ni leli ne na asin na kumli tling sang tila thui revolution kumli khuya chin khobal ka sakhan tain type pwe ne sit chang type pwe ya kathu mu ban ti matupi khopui Thiboy Vangcha ka si kaunsi omna mhun ko se Vipok Operation Amine Alliance Army khaklo kumthawni kumkur kumthum December niret nena kalopau tila tungsa. Ebung mula Revolution Kumli Khuya pilnam paruko thanmol kumti palilo bangha adangu tila mingla om. Kaisi battalion heta pilnam khaka bungyong puyne ne Revolution Kumli Khuya kapayu thaiti mailam benako Federal Democracy Ndang Hill bungyong puyne ham stream မန်ဒုံကတင်းစာနေနာအချင်းခဘလ်ဟခခပေကစကောင်စီဟကပခတာအမကလုံပုတ်နဲ့စခုပ်အခန်တီ CDF ဟခတဲ့ငါအလင်းဝင်တလာအောထန်ရကလုံးအလင်းဝင်ခကဖေတာကုမ္ထာနေကုမ္ကုလ်ကုမ္ငါဇူလိုင်းဒီရှာနေနာအလင်းဝင်တီအောထန်တော့ငါတင်းစက်ဝန်ဘန်လာကုဒေကပေကိုတီဆာစင်နာမှနာကထာအနီတလာတင်းစာတဘင်းမလာဟခခပေကပီတုစစ်ပခတာကုမ္ထာနေကုမ္ကုလ်ကုမ္ငါဇူလိုင်းနီလီထုံနေနာအဟင်းလာကူတလာစီတီအက်ဖာခါလိုအောလ်ထန်ဒိုငါအတင်းစာပထမနာချင်းနေရှင်နယ်ကောင်ဆယ်မတူပီကဖွဲစင်းတလာကုမ္ထာနီကုမ္ကူလ်ကုမ္ငါဇူလိုင်းနိလီလီနီနာစတေးမန့်အလာအုစတေးမန့်ဒိုငါတဟေကကောင်ဆယ်အစင်းနထိုင်ဟမ်လာစီကောင်စီကုတ်ခွေလမ်ကလိုမတူပီခပွေအလိုထန်လမ်ကလိုမတူပီခပွေကရီဗော်လူရှင်းအော်ဂနိုက်ဇေးရှင်းဘိုင်လိုကိုဝါယူတီကောင်ဆယ်ဒရပ်ဆွေဟမ်လာအက်ဒမင်စထရေးရှင်းဒီဖ ens နဲ့ဆပ်ပော့ကော်မတီဘိုင်ကကိုစလေအတဂူတီရမ်ဒန်ကလော်ယာခကဘုံနနဲ့လှရုခလိုက်ကဆိုယူတလာတင်းစာတီကကောင်ဆယ်ဒရပ်ဟေခောကုမ္ထာနေကုမ္ကုလ်ကုမ္ငါဇန်နဝါရီနိခါနေနာဘိတ်ကကိုဝါယူတီအတီကပြူဦးတလာအချွေ ချင်း National Council မတူပီဟဲ Council ကအသင်းဆက်လို့နဲ့ပြည်ထောင်စုအတိုင်းတာချင်းသမျိုးသားလုံးအတိုင်းတာနဲ့ပြည်နယ်တစ်ခုလုံးအတိုင်းတာအား Revolution Organization Boy အခြေဆက်မိမိဟန်ချက်ညီညီကစားယူနေတလားအသင်းစာတပင်းမလာ CNC မတူပီယာကထုံးထိုင်လာ Revolution Organization Boy ထုံနေထိုင်ဟမ်ကယောမှုနေတလားအချီLina, Rizwa Kupuya, Kumtawne Kumkul Kumga, July Nilhirub Nen Kothuna, Nokapwe Moto Alen Panhita, Wul Sengku Dila Ultangyak Loom. Tika Moto Heta, Chathong Vangcha Lam Kulong, Rizwa Kupuya Halo Paiti, Moto Alen Pakhathe, Longdak Ben La Wul Sengku Di, Atlu Moto Alen Khatlo, Kup Adik Ham Ayom Vandi. Tika Moto Heko, Long Suwa Bung Dila Ming Loom. Tika Moto He, Lim Kuyina, Chathong Nga Hapok Di, Min จังอาริซวาเบนลากึบเซตอุภายလုံငါကဒွမတော်တဲ့အသိင်းလမ်းကလုံးဖဲတီစစ်ဗန်ဒီလုံဒက်လာဝိကလာတိကလုံပွီတဲ့ထန်ငွန်ဒီလုံဘက်စီမတော်အထက်နာပိလနမ်ခေကလောဆေဒူတီခိပဘုံဝန်တလာပိလနမ်ပခါလောဒမတူပီထမ်တေငါအချွေတိကမတော်ဘုံရောငါဘန်ဟာကဒန်းထန်နဲအကဒึกငွန်အုံပေါ်တလာမင်းလာအုံအပငါနာအမတူပီခပီကပိလနမ်ခါကပ် organization ခတ်လာကိုချလန်ဒီဖန်ဖော့စ်မတူပီကဌာနချုပ်တာစစ်ကောင်စီလို့ကုမ္ထောင်းနေကုမ္ကုလ်ကုမ္ငါဇူလိုင်းနိထလေးစရီနေနာဘူမထာခ်သီတလာအောလ်ထန်ရက်လို့အောလ်ထန်နဲ့သူ့ကိုင်တီကိုင်တာယင်ကစက်တီတီကအတေငါခိုက်ကဒื่มခိုက်အုံနနေဝန်ယောင်အောလ်ကရကိုတီဘိတ်ကယုံလီဝေငါဘူမ်ပုတ်အောလ်ဖိကရကိုဆန်ဘင်ဟာကဒန်းနဲ့ကဒึกငွန်အုံပေါ်တလာပိလနမ်ပခါလို့မတူပီထမ်းတေငါအချွေChilan Defense Force Matupi ka aming heta CDF Matupi Brigade 2 aming lam klo kumthau ne kumkul kumnga me ni sam thum pakhan ne na aming kap tho leng la om abad na khomu plan dong ka kho Matupi Mindat Longpui da CDF Matupi MRO Municipal ne Department of Roads and Bridge ka wantan kha bunyong the ti katlai uli tila tehin July nikun he na ol tha la umthawni kumkul kumnga jun tha khuya chin khobala khomu plan ti Matupi Mindat Longpui he ana ngai la a khok do nga pilnam kha ka tha tangka bai ne bungyong the ti tehe July tha khuya katlai uli tila ol thang dong lo nga teng sa
radio dong lo nga na tun ka ngai kha ta kol kho ka ati yak thum choni khat min sang khne kare le mini som thoma 16 meter 17.79 mika hat dong lo nga ko na tu na thai jeng de ma tu bi tham ol thang khne tun dei so wa jal la omai na ka khu sa be de mo se
ဒီနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါလိမ့်ရှင်။အရေးတော်ပုံအောင်ရမည်။